ပဲရစ်ဥရူယာဒီထိပ်သီးညီလာခံကိုတက်ရောက်နေကြတဲ့ကမ္ဘာခေါင်းဆောင်တွေအနေနဲ့လက်ရှိကြုံတွေ့ခံစားနေရမှုတွေကိုရှောင်ရှားပြီးကမ္ဘာမြေကြီးကိုထင်းထိန်ထားနိုင်သူတွေဖြစ်အောင်လက်ရှိအချိန်အခါကိုခွင့်ကောင်းယူပြီးတိုးတက်မှုရှိအောင်လှုပ်ဆောင်ကြဖို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။ညီလာခံကိုတက်ရောက်နေကြတဲ့နိုင်ငံအသီးသီးကခေါင်းဆောင်တွေအနေနဲ့လောင်စာဆီတွေသုံးဆွဲမှုကထွက်လာတဲ့မိဂိုငွေတွေရော့ချော့ကြပြီးကမ္ဘာအပူချိန်မြင့်တက်လာမှုကိုကန့်တတ်ကြဖို့အတွက်အရေးကြီးစဉ်းစားဆုံးဖြတ်ကြဖို့အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေမှာရရှိခဲ့ပြီးဖြစ်တဲ့တိုးတက်မှုတွေကိုနမူနာပေးပြီးသမ္မတအိုဘားမားကတိုက်တွန်းပြောကြားလိုက်ပါတယ်။အဲဒီတိုးတက်မှုတွေကိုအခြေခံပြီးလူသားမျိုးနွယ်အတွင်းထာဝရတိုးတက်ကောင်းမွန်စေမယ့်အခြေခံအုတ်မြစ်ဖြစ်လာအောင်ပြောင်းလဲလှုပ်ဆောင်ကြဖို့ပဲရစ်ညီလာခံကိုတက်လာကြသူတွေရဲ့လုပ်ငန်းတာဝန်ဖြစ်ကြောင်းယာယီဖြည့်ရှင်းတဲ့ပုံစံမျိုးမဟုတ်ဘဲအနာဂတ်မှာကာဗွန်ဓာတ်ငွေတွေရော့ချနိုင်မယ့်ရေရှည်မဟာဗျူဟာချမှလှုပ်ဆောင်ကြဖို့ဖြစ်ကြောင်းသမ္မတအိုဘားမားကပြောပါတယ်။ထိပ်သီးညီလာခံရဲ့ရင်မှန်းချက်ဟာဥရုယာစီပြောင်းလဲမှုကိုဖြစ်ပေါ်စေတယ်လို့ယူဆထားကြတဲ့လောင်စာဆီသုံးဆွဲမှုကထွက်ပေါ်လာတဲ့မိခိုးငွေတွေရှော့ချပြီးဆက်မှုတော်လှန်ရေးမစတင်ငင်ခေတ်ကရှိခဲ့တဲ့အပူချိန်လောက်ရောက်အောင်ကမ္ဘာအပူချိန်ကိုဖြန်းမြ1ဒီဂရီဆယ်စီယပ်ထက်မနည်းအောင်ကန့်တတ်ထားကြဖို့ဖြစ်ပါတယ်။အခုနှစ်အတွင်းကမ္ဘာအပူချိန်ဟာဖြန်းမြ1ဒီဂရီဆယ်ဆီယပ်စီတက်လာမယ်အလားအလာရှိတယ်လို့ကုလသမဂ္ဂဥတုရာသီဆိုင်ရာအေဂျင်စီကပြောကြားထားတဲ့အတွက်ကုလသမဂ္ဂကသတ်မှတ်ထားတဲ့ရထားချက်ထက်ဝက်နီးပါးကိုရောက်ရှိလာနေပြီဖြစ်ပါတယ်။